လာမယ့်သတင်းပတ်ထဲမှာသမရသည့်ရွေးချယ်နိုင်မှုအတွက်တက်မတော်သားကိုယ်စားလှယ်တွေအပါအဝင်ပြည်တော်စုလွှတ်တော်ကိုယ်စားလှယ်တွေကလွှတ်တော်ဒုသမရ၃ဦးအနက်မှာဘယ်သူကိုလွှတ်ဝက်မဲတွေပုံပေးပြီးတော့တင်မြောက်ကြမလဲဆိုတာကိုတော့အများကစိတ်ဝင်စားနေကြပါတယ်ပြည်တော်စုလွှတ်တော်အကြီးအကဲတွေဘက်ကသမရလောင်းဖြစ်ရွေးချယ်တင်မြောက်ခံရတဲ့ဒုသမရအနေနဲ့သမရရဲ့အခြေအနေညီမညီဖွဲ့စည်းပုံအခြေခံဥပဒေအရစီစဉ်မှုကိုခံယူရမှာဖြစ်ပါတယ်သမရတစ်ကိုပြည်တော်စုလွှတ်တော်မှာဘယ်လိုရွေးချယ်ကြမလဲဆိုတာအသေးစိတ်ဆက်ပြီးပြောပြပေးပါမယ်လက်ရှိအလုပ်တော်ဝင်များမှအနားယူလိုသောကြောင့်ဆိုတဲ့အကြောင်းပြချက်နဲ့2018ခုနှစ်မတ်လ21ရက်နေ့ကနေစပြီးသမရဦးထင်ကျော်နှုတ်ထွက်သွားပြီးတဲ့နောက်လစ်လပ်သွားတဲ့သမရယာရုအတွက်အလုပ်ရ9ရက်အတွင်းမှာသမရယာရုဖြည့်ဆွတ်နိုင်ရေးလွှတ်တော်တွေကသမရအရေးချင်းစီစီအဖွဲ့တွေဆောင်ရွက်နေကြပြီဖြစ်ပါတယ်။လာမယ့်သတင်းပတ်ထဲမှာတော့ပြည်သူ့လွှတ်တော်ကရွေးချယ်တင်မြောက်လိုက်တဲ့ဒုသမရသစ်ဦးဝင်းမြင့်အပါအဝင်လက်ရှိဒုသမရ2ဦးဖြစ်တဲ့ဦးမြင့်ဆွေနဲ့ဦးဟန်နရီဘန်တီယူပေါင်းဒုသမရ3ဦးအနက်ကတဦးကိုလွှတ်ဝက်မဲပေးစနစ်နဲ့ရွေးချယ်ကြတော့မှာဖြစ်ပါတယ်တမရလောင်းကိုတော့အမျိုးသားလွှတ်တော်ကိုယ်စားလှယ်များအစုအဖွဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်များအစုအဖွဲ့နဲ့တက်မတော်သားကိုယ်စားလှယ်အစုအဖွဲ့ပေါင်းအစုအဖွဲ့၃ကနေဒုတမရတဦးစီကိုတင်မြောက်ပေးရမှာဖြစ်ပါတယ်ပြည်ထောင်စုလွှတ်တော်မှာတမရတစ်ကိုတမရအရေးချင်းနဲ့ညီမညီအစင်းစင်စီစစ်ရွေးချယ်ကြဖို့လွှတ်တော်အကြီးအကဲတွေဘက်ကစီစစ်ပေးရမယ်ဖွဲ့စည်းပုံမှာပြဋ္ဌာန်းထားတဲ့ဥပဒေတွေနဲ့ပတ်သက်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေးတန်းကအခုလိုရှင်းပြပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေပုံမှာ60ကနေပြီးတော့ဒီ60ကကြီးကနိုင်ငံတော်သမရကိုသမရရွေးချယ်တင်မြောက်ရေးအဖွဲ့ချင်းရွေးချယ်တင်မြောက်ရမည်ဆိုရောကြတဲ့နာရဲခောက်ခွဲမှာကြတော့အဲဒီဟိုအမျိုးသားလွတ်တော်အစုအဖွဲ့ရဲ့ပြည်သူ့လွတ်တော်အစုအဖွဲ့ရဲ့တပ်မတော်လွတ်တော်အစုအဖွဲ့ရဲ့အဲဒီအစုအဖွဲ့၃ဖွဲ့ကနေပြီးတော့ဒါဒုသမရတယောက်စီကိုတင်မြောက်ပေးရမယ်အဲဒီမှာလည်းပဲသူတို့အရေးရှင်စစ်စစ်ဖို့အဖွဲ့နဲ့စစ်စစ်ရမယ်ဆိုပြီးတော့ပါပါတယ်အဲဒီလိုဒုသမရ၃ယောက်တဲ့အခါမှာ60ဂါးကြီးမှာဗာပေါ်ပြတ်ထားတယ်ဆိုရင်ဒုတိယသမရများဒီနိုင်ငံတော်သမရအတွက်သတ်မှတ်ထားသည့်အရေးရှင်နှင့်ပြည်ဆောင်ရှင်ချိမရှိကိုပြည်တော်စုလွတ်တော်နဲ့ပြည်တော်စုလွတ်တော်တွင်ပါဝင်သောလွတ်တော်200ဤအကြီးအမှုများနှင့်ဒုတိယအကြီးအမှုများပါဝင်သည့်အဖွဲ့ကစီစစ်ရည်ဆိုရော့အဲ့လိုပြတ်ထန်းထားပါသေးတယ်ဆိုတာကတော့ဒုသမရ3ယောက်စလုံးကိုတခါတည်းတပြိုင်တည်းမဲပေးလို့မရသေးပါဘူးခုနကပြည်သူလွတ်တော်နဲ့အဲဒီပြည်တော်စုလွတ်တော်မှာရှိရဲ့အကြီးအမှုတွေကဒါကိုစစ်စစ်ရအောင်မလို့အဲ့ဒီမှာပုံမှန်60ကားကြီးမှာဖော်ပြထားပါတယ
်ဒီနောက်မှာတော့တက်မတော်သားကိုယ်စားလှယ်တွေအပါအဝင်ပြည်ထောင်စုလွတ်တော်ကိုယ်စားလှယ်အများစုကလျှို့ဝှက်မဲနဲ့မဲပေးရွေးချယ်ကြရမှာဖြစ်ပြီးလျှို့ဝှက်ဆန္ဒမဲအများစုအနိုင်ရတဲ့ဒုသမရကသမရအဖြစ်တာဝန်ထမ်းဆောင်ရမှာဖြစ်ပါတယ်ကြံမဲအရေးအတွက်အ ਨੇ များပေါ်မူတည်ပြီးဒုသမရ1နဲ့ဒုသမရ2ကိုဆက်လက်တင်မြောက်ကြမှာဖြစ်တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေးတန်းကပြောပြပါတယ်
ကျွန်တော်တို့ပြည်ထောင်စုလွှတ်တော်ကိုရောက်ရင်စစ်တော်ကိုယ်စားလှယ်အားလုံးကနေပြီးတော့ဒီသမရ3ယောက်ကိုပြောင်းလွတ်တော်ကိုယ်စားလှယ်အားလုံးပေါ့နော်တက်မတော်သားကိုယ်စားလှယ်အပါအဝင်အားလုံးကနေပြီးတော့စကြိုင်းနဲ့မဲပေးရမှာဖြစ်ပါတယ်အဲအဲ့မှာကျွန်တော်တို့ချိုးရဲဆန္ဒမဲလည်းကျွန်တော်တို့ပေးရမှာပါမဲလက်မှတ်နဲ့ပေးရမှာပေါ့နော်အဲ့မှာဆဲကိုပြန်ကြည့်ပြီးတော့မှအများဆုံးရတဲ့လူကသမရဖြစ်ပါမယ်ဒုတိယအများဆုံးရတဲ့လူကဒုသမရတစ်ဖြစ်ပါမယ်နောက်ဆုံးတစ်ယောက်ကတော့ဒုသမရတစ်နှစ်ဖြစ်ပါမယ်ကအဲ့ဒါ energy လွတ်တော်ကိုယ်စားလှယ်ဒီညားတယ်ဆိုတာမှန်ပါတယ်သူတို့ကသမရတဦးကိုပဲစူးစိတ်ပြီးတော့သမရကိုပဲယူမှာဖြစ်လို့အကုန်လုံးပုံအောပြီးတော့ဝင်းကြီးကိုပဲပေးရမှာပါ။အဲဦးမြင့်စွေရမဲကိုကြော်ဖို့လိုတယ်။ဒါအဲအဲ့မဲကိုကြော်ဖို့ကအဲ့ဒီမှာအလုံလောက်မဲရှိပါတယ်။ဒါဦးဘန်တီယူကတော့မဲရရစီစီမဲရရစီစီနည်းနည်းလေးရရင်လည်းဒီမှာတတိယနေရာမှာဖြစ်တဲ့ဦးဝင်းကြီးကိုပဲပုံပြီးအောပြီးပေးရမှာပါညာနော်
။ပြည်အောင်စုလွတ်တော်မှာရှိနေတာကတော့အနိုင်ရပါတီ NND အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လွှတ်တော်ကိုယ်စားလှယ်အများစုဖြစ်ပြီးပြည်သူ့လွှတ်တော်ကဒုသမရအဖြစ်တင်မြောက်လိုက်တဲ့ဦးဝင်းမြင့်ကိုသမရအဖြစ်တခဲနဲ့မဲပေးရွေးချယ်နိုင်ခြင်းရှိတယ်လို့သတင်းတွေလည်းထွက်ပေါ်နေပါတယ်။အခုလိုပြည်အောင်စုလွှတ်တော်မှာသမရကိုလျှို့ဝှက်မဲပေးရွေးချယ်ကြမယ့်အခြေအနေမှာတော့အများထင်ကြေးပေးတယ်လို့ဖြစ်လာနိုင်ပါသလား။နိုင်ငံရေးအကဲခတ်ဦးစည်ရသူကသူ့အမြင်အခုလိုပြောပြပါတယ်
။တတိယအတိုင်းပဲပေါ့နော်။အခုကြီးလို့ထားတာ NLD ဆိုတော့ NLD ကြိုက်တဲ့သူဆိုရင်တော့ဦးဝင်းမြင့်ဖြစ်မှာပေါ့။ဒါကတော့အဲ့လိုပဲကျွန်တော်တို့ယူဆရတာပဲလေ။ဟိုလျှို့ဝှက်မဲကတော့ခုနကလိုမျိုးပေါ့နော်။ဒီ NLD ကပုံကိုရရဒီလွှတ်တော်အမတ်တွေကတော့ကိုတူးချင်းပေါ်ဆန္ဒသဘောထားကိုယူဆတာ။နောက်ပြီးတဲ့အခါကျတော့ပါတီရဲ့သဘောထားပေါ်မူတည်လာပေါ့နော်။ဒါတစ်ချက်စဉ်းစားမှာပေါ့။နောက်ဦးဝင်းမြင့်ကကျတော့လေကြီးစုလွှတ်တော်ဥက္ကဋ္ဌလုတ်ခဲ့တာနှစ်နှစ်လောက်ကျွန်တော်တို့လုတ်ခဲ့တာပေါ့ပြီးတော့ပါတီမှာလည်းသူကတကယ်လူကြီးပိုင်းနဲ့ကတောက်လျှောက်ပါခဲ့တာဆိုတော့လေဒီ NLD အများစုကတော့ဦးဝင်းမြင့်ကိုလေးစားကြလိမ့်မယ်လို့ကျွန်တော်တို့မြင်တာပေါ့နော်ဒါကျွန်တော်ဘေးကလူတယောက်အနေနဲ့စဉ်းစားကြည့်တာအဲ့တော့အဲ့ဒီနှစ်ခုပေါင်းကြည့်ရင်တော့ဦးဝင်းမြင့်ကဟိုချန်စမြားဆုံးဖြစ်နေပါတယ်ဘယ်လိုလဲဆိုတော့
2015နိုဝင်ဘာမှာကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာတော့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကမဲအပြတ်အသတ်နဲ့အနိုင်ရခဲ့ပြီးတဲ့နောက်2016ခုနှစ်မတ်လပြည်ထောင်စုလွှတ်တော်မှာကျင်းပတဲ့ နိုင်ငံတော်သမ္မတရွေးချယ်တင်မြှောက်မှုမှာတော့ဦးထင်ကျော်ကထောက်ခံမဲ့အများစုနဲ့သမ္မတဖြစ်လာခဲ့တာပါဒုသမ္မတ1အဖြစ်ဦးမြင့်ဆွေဒုသမ္မတ2အဖြစ်ဦးဟင်နရီဘန်ထီယူတို့ကတာဝန်ယူခဲ့ကြတာဖြစ်ပါတယ်အခုသမ္မတဦးထင်ကျော်နှုတ်ထွက်ထားတဲ့အလုပ်ရ9ရက်အတွင်းမှာတော့ဒုတိယသမ္မတ1ဦးမြင့်ဆွေကခိတသမ္မတရာထူးကိုဆက်ခံယူထားတာလည်းဖြစ်ပါတယ်ရှင်